ပြည်သူ့လှုပ်ရှားမှုမြင့်တင်ရေးကွန်ရက်ကနေပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတရားမဝင်တဲ့အတွက်ကြောင့်ဖျက်သိမ်းပေးဖို့ဆိုပြီးတော့ဒီနေ့ဟောပြောပွဲပြုလုပ်တယ်လို့သိရပါတယ်ရှင့်အဲ့ဒီဟောပြောပွဲမှာဆရာအနေနဲ့ဘာတွေကိုအဓိကထားပြီးတော့ဟောပြောခဲ့ပါသလဲရှင့
်ဘာတွေအဓိကထားဟောပြောခဲ့လဲဆိုတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရကိုဒီနေ့ရွေးကောက်ပွဲကော်မရှင်ကိုခန့်တော်လဲသမ္မတခန့်ခွင့်ပေးထားတယ်ထုတ်တော်လဲသမ္မတတယောက်တဲ့သဘောနဲ့ဖြုတ်ခွင့်ပေးထားတယ်ပြီးရင်အဲ့ဒီရွေးကောက်ပွဲကော်မရှင်ကိုလည်းရွေးကောက်ပွဲအငင်းပွားမှုတွေကိုအပြည့်အပြည့်ဆုံးဖြတ်ခွင့်ပေးထားတဲ့အတွေ့ဒီရွေးကောက်ပွဲကော်မရှင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရကိုအန္တရာယ်ရှိတဲ့ပုံစံဖြစ်နေတယ်အဲ့တော့ဒီအန္တရာယ်ကဘယ်မှာကျရောက်နိုင်လဲဆိုတော့2015ရွေးကောက်ပွဲရဲ့တရားမျှတမှုအပေါ်မှာကြောက်ညံလန်သွားနိုင်တယ်ပေါ့နော်အဲ့ဒီအကြောင်းဒါဥပဒေသဘောပြီးရင်လက်ရှိရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကြီးဟာလာတာကိုကဘယ်ပါတီနဲ့မှမပတ်သက်ပဲတမာတမတ်ကြားလာတာမဟုတ်ဘူးပါတန့်ခိုင်ပါတီရဲ့နာယကစစ်ဘိုလ်ချုပ်ကြီးဟောင်းဥပိုင်ဥက္ကဋ္ဌအဲ့ဒီကနေပြီးတော့လာတဲ့လူဖြစ်တဲ့အပြင်နောက်တစ်ခါသမရနယ်လေအင်မတန်ရင်းနှီးတဲ့ပုဂ္ဂိုလ်တူတူသွားလာနေတဲ့လူဖြစ်နေတယ်အဲ့ဒီလိုလူမျိုးဆိုတဲ့ဟာကိုပေါ်လွှဲအောင်ကျွန်တော်ပြောခဲ့ပါတယ
်ဟုတ်ကဲ့ပါရှင်လက်ရှိရွေးကောက်ပွဲကော်မရှင်ကတရားမဝင်မှုဆိုတာဘယ်လိုအချက်လက်တွေကြောင့်တရားမဝင်မှုလို့ပြောနိုင်တာလဲရှင
်ဒီလက်ရှိရွေးကောက်ပွဲကော်မရှင်က2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရဒီဥပဒေအရလုပ်ထားတဲ့ရွေးကောက်ပွဲကော်မရှင်လေရွေးကောက်ပွဲကော်မရှင်ဥပဒေကို2012ခုနှစ်မှာတစ်ပြန်ပြီးတော့ပြဋ္ဌာန်းတယ်အဲ့ဒီဥပဒေအရဆိုရင်ဒီကော်မရှင်ကတရားမဝင်တော့အစ်စ်ပြန်ပြီးတော့ဖွဲ့ရမယ်အနေအထားမှာရှိတယ်အဲအဲ့ဒါကြောင့်မလို့ဒီကော်မရှင်ကတရားမဝင်တဲ့ကော်မရှင်အစ်စ်ပြန်မဖွဲ့ရသေးဘူးပေါ့နော်ဥပဒေအစ်စ်အရပြန်ဖွဲ့ရမှာတော့သမရပဲဒါမဲ့လည်းအဲ့ဒီဟာကိုအစ်စ်ပြန်မဖွဲ့ဘဲနဲ့ဆက်သုံးမယ်လည်းမဟုတ်ဘူးဘာမှလည်းမကျင်ညာဘဲနဲ့ဥပဒေသာအစ်စ်ထွက်လာပြီးတော့ဒီကော်မရှင်ကတော့ပြောမယ်ဆိုတော့2010ရွေးကောက်ပွဲမှာတင်ပြီးသွားတဲ့ကော်မရှင်ဖြစ်နေတယ်အဲအဲ့ဒါကြောင့်တရားမဝင်ဘူးဆိုပြီးတော့ပြောတယ
်ဟုတ်ကဲ့ပါရှင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကိုလည်းဥက္ကဋ္ဌတယောက်မှရှိတဲ့နဲ့တတ်မှတ်ချက်နဲ့ကိုက်ညီမှုမရှိဘူးလို့ဝေဖန်တာတွေလည်းရှိနေတာတွေ့ရပါတယ်အဲ့ဒီဥစ္စာကဘလို့အချက်တွေကိုက်ညီမှုမရှိတာပါလဲရှင
်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌလုပ်တယ်ဆိုတာအရှင်းပြောတော့ပါတီအားလုံးနဲ့မပတ်သက်ဘဲနဲ့ကြားလူပဲဖြစ်တယ်သူကပါတီဆိုတဲ့နေရာမှာလက်ရှိအာဏာရပါတီရဲ့ပါတီဝင်နာယကအရာလုပ်နေပြီးတော့အဲ့ဒီကနေပြီးတော့နှုတ်ထွက်ပါတယ်လို့ပြောယုံလောက်နဲ့သူကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌထက်လုပ်နေတာเนาะအဲ့တော့နောက်တစ်ခါသူ့ရဲ့ပြောဆိုလုပ်ကိုင်နေတာတွေအားလုံးကကြံ့ခိုင်ရေးပါတီကလုပ်သမျှဟာတွေဆိုတော့သူကဘာမှပြစ်မပြောဘူးပြီးရင်အဲ့ဒီကြံ့ခိုင်ရေးပါတီကကောင်းဆောင်နေတဲ့ကိုတနိုင်ငံလုံးလှည့်တယ်ပြီးတော့သူကသွားလာနေတာလုပ်ကိုင်နေတယ်။ကျန်တဲ့ပါတီတွေဆိုတော့အပြစ်မရှိအထူးသဖြင့် NLD ဆိုတော့အကြောင်းမရှိအကြောင်းရှာအပြစ်မရှိအပြစ်ရှာပြီးတော့ဟလာသူနဲ့မဆိုင်တဲ့ကိစ္စတွေလည်းဝင်ပြောမှဒေါ်အောင်ဆန်းစုကြည်ကဘာမှလို့သုံးတဲ့ကိစ္စကိုသူကသူနဲ့မဆိုင်မဲ့ဝင်ပြောလို့ပြောပြီးရင် NLD မှာလုပ်နေတဲ့တင်နန်းနေနဲ့ပတ်သက်ပြီးတော့အဲ့ဒီတင်နန်းနေကကြံ့ခိုင်ရေးမှလည်းလုပ်နေပါရဲ့နဲ့ NLD မှာလုပ်နေတဲ့တင်နန်းနေကိုလက်ညှိုးထိုးပြီးတော့တရားမဝင်ဘူးလို့ဘာလို့ပြောလို့ပြော NLD ရဲ့ပြည်သူတွေရဲ့ထောက်ခံအားပေးတက်ကြွမှုတွေအပေါ်မှာသူကဖြစ်တင်တဲ့သဘောမျိုးနဲ့2012တုန်းကတော့ဆိုင်တဲ့လူမရှိလို့ရှိလို့ရှိရင်အဲ့ဒီတော့အရေးယူပြီးပြီလို့ဘာလို့ဒါမျိုးတွေပေါ့အဲအဲ့တော့ပြောမယ်ဆိုလူတွေကယုံကြည်မရှိဘူးဘာလို့ယုံကြည်မရှိလဲဆိုပြည်သူတွေကဆက်ဆက်ဆက်တုန်းကတက်တက်ကြွကြွလောက်ကင်ဆောင်ရွက်တဲ့လူအလုံးတွေပြည်သူတွေရဲ့တက်ကြွတဲ့စိတ်ဓာတ်နဲ့တက်ကြွတဲ့လှုပ်ရှားမှုတွေအပေါ်မှာအလုံးကနားလည်ပြီးသားပဲအဲသို့တော့အဲ့ဒီတော့ကစညင်ပဲအဖွဲ့အစည်းတွေကတော့ပြည်သူတွေရဲ့တက်ကြွမှုကိုသူတို့ကစူပူးတဲ့ကြမ်းဖက်တဲ့ပြစ်ကြည့်ပဲမြင်နေတယ်ကြောက်စရာကြီးလို့မြင်နေတယ်အဲအခုအဲ့ဒီတိုင်းပဲဥတည်ရဲ့အမြင်ရတဲ့ NLD ကိုပြည်သူတွေထောက်ခံတဲ့အပေါ်မှာသူကအရေးကြီးကြီးပဲဖြစ်နေသလိုလိုကြောက်စရာကြီးလို့လို့အဲ့တော့ပြည်သူတွေရဲ့တကယ့်သဘောကိုနားမလည်ပဲနဲ့သူ့အမြင်လောက်ကလေးနဲ့သူကဒီလိုပြောဆိုလုပ်ကိုင်နေတဲ့ပုံစံပြောမယ်ဆိုတော့ဒုသားမှုမရှိဘူးညှတာမှုမရှိဘူးမှန်ကန်တဲ့အဟောက်သူမသိတဲ့သူဖြစ်နေတယ်စိတ်ကြက်ကလည်းမမှန်ကန်ဘူးအမြင်ကလည်းမကျေဘူးအဲ့ဒီသဘောမျိုးကြောင့်ကျွန်တော်တို့ကတော့သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့လုံးဝမသိတော့ဘူးလို့ကျွန်တော်တို့ကတော့ယုံကြည်ပါတယ
်ဟုတ်ကဲ့ပါရှင်ဒီရွေးကောက်ပွဲကော်မရှင်ကိုဘယ်လိုပုံစံမျိုးနဲ့ကောက်ကွက်ဖို့စီစဉ်ထားပါသလဲရှင်
ဟို MNEN ပေါ့နော်ပြည်သူ့လှုပ်ရှားမှုမြင့်တင်ရေးကွန်ရက်ကနေပြီးတော့ဒီနေ့လောက်တာပေါ့နော်သူတို့ကအခုလက်မှတ်တွေကောက်တယ်ဒီလိုပွဲမျိုးနောက်ထပ်တစ်ခုလုပ်အောင်မယ်လုပ်ပြီးတော့လက်မှတ်တွေထပ်ကောက်အောင်မယ်ပြီးရင်ဆန္ဒဖော်ထုတ်ပွဲတွေသူတို့လုပ်မယ်သတင်းစာရှင်းပွဲလုပ်မယ်အဲ့ဒီလိုသူတို့မှအဲ့ဒီလိုအစီအစဉ်ရှိပါတယ်ဒီလုပ်ငန်းတွေကိုသူတို့နှစ်လလောက်အတွင်းပြီးလုပ်မယ်လို့ပြောပါတယ
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးကောက်ကွက်မှုတွေအပြင်တခြားဘလို့နည်းလမ်းတွေနဲ့ရောဖြတ်သိမ်းပေးဖို့တောင်းဆိုနိုင်မလဲရှင်ဥပမာဒီရွေးကောက်ပွဲကော်မရှင်ကိုဖြတ်သိမ်းဖို့အတွက်ဥပဒေနည်းဥပဒေတွေနဲ့ရောပြဋ္ဌာန်းထားတာရှိပါသလားရှင
်မရှိဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့အဲ့ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအားလုံးနိုင်ငံတော်သမ္မတပဲသူ့စိတ်ကိုင်းကြဆန့်ဝင်ရှိသလိုအဲ့ဒီအဖွဲ့ရလူတွေကိုပြစ်တင်ရှုံချမယ်ဆိုလဲနိုင်ငံတော်သမ္မတတယောက်ခဲသဘောနဲ့ပဲပြစ်တင်ရှုံချနိုင်တဲ့ဟာမျိုးပြဋ္ဌာန်းထားတယ်အဲ့တော့ဥပဒေအရအဲ့ဒီကော်မရှင်အဖွဲ့ကိုချုပ်ဖို့ဆိုတာပါတီဒီဝင်ထောင်ထားတဲ့အဖွဲ့အစည်းတွေကဝိုင်းပြောကြဖို့လိုတယ်ဒီကော်မရှင်ဥက္ကဋ္ဌထွက်ပေးဖို့ကိုကပြည်သူတွေနဲ့ NLD နဲ့ပဲပြောနေတဲ့အနေအထားအဲ့ဒီအတွက်ကျွန်တော်တို့ကော်မရှင်ဥက္ကဋ္ဌ တာတုတ်ဖက်သွားဖို့ဆိုတာလွယ်လွယ်လေးတော့မရနိုင်သေးဘူးအများကြီးကျွန်တော်တို့ပြောဆိုလုပ်ကိုင်ကြအောင်မယ်လို့ကျွန်တော်လိုအပ်မြင်ပါတယ်ပြည်သူတွေတက်မှာတော့ပြောမယ်ဆိုတော့ဆန္ဒဖော်ထုတ်တာတို့ကန့်ွယ်ရှုံချတာတို့ဒါတော့ပဲလုပ်နိုင်မယ်အဲ့ဒီအနေထားပဲရှိတယ
်ဟုတ်ကဲ့ပါရှင်ဒီနေ့ရရှိတဲ့လက်မှတ်တွေကိုဘယ်ကိုပေးပို့သွားဖို့ရှိပါသလဲရှင
်အဲ့ဒီလက်မှတ်တွေကိုပြည်ထောင်စုလွှတ်တော်ကိုလည်းပို့မယ်နိုင်ငံတော်သမ္မတရှိကိုလည်းပို့မယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအသစ်ပြန်လဲဖွဲ့စည်းပေးဖို့အဲ့ဒီလိုလုပ်မယ်တောင်းဆိုမယ
်ပြည်သူ့လှောင်ရှားမှုမြင့်တင်ရေးကွန်ရက်ကနေပြီးတော့ဆက်လက်ကျင်းပသွားမယ်ဟောပြောပွဲတွေမှာဆရာအနေနဲ့ဘယ်လိုပါဝင်သွားဖို့ရှိပါသလဲရှင
်ကျွန်တော်ကတော့တက်နိုင်တဲ့ဘက်ကနေပြီးတော့အားပေးထောက်ခံကူညီပါဝင်ဆောင်ရွက်သွားမယ်ကိုယ်တိုင်ပါဝင်ဆောင်ရွက်နိုင်တဲ့ဟာတွေဆိုလဲကိုယ်တိုင်ပါဝင်ဆောင်ရွက်သွားပါမယ်
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်အခုလိုဖြေကြားပေးတဲ့အတွက်